အမန်ဒီယားနဲ့အခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာရပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတဲရက်ကဒီကနေ့ကြားရောက်တဲ့သတင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားတောင်းဆိုလိုက်တာဖြစ်ပါတယ်
။ Our World Press Freedom Day is very important and so I call on governments, the private sector,
ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဟာတိတ်ကိုအရေးကြီးပါတယ်သတင်းလွတ်လပ်ခွင့်နဲ့ကမ္ဘာတဝန်းကသတင်းတောက်တွေသတင်းမီဒီယာအလုပ်လုပ်နေကြသူတွေကိုအကာအကွယ်ပေးရမယ့်တန်တိတ်ထံထပ်မံခိုင်မာအောင်လို့ပါဝင်အကာအကွယ်ပေးဖို့အတွက်အစိုးရတွေပုဂ္ဂလိကကဏ္ဍတွေနဲ့လူထုအခြေပြုအဖွဲ့တွေကိုသူ့အနေနဲ့တောင်းဆိုပါတယ်လို့ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတဲရက်ကပြောကြားလိုက်တာဖြစ်ပါတယ်သတင်းတွေကိုအများပြည်သူအသေးစားသိရှိနိုင်အောင်စိတ်ဝင်စားလာအောင်လုပ်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာအလုပ်လုပ်နေကြသူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့အလုပ်တွေကိုလည်းကုလသမဂ္ဂကအတိအမှတ်ပြုပါတယ်။အချက်အလက်မှန်မရှိဘဲသတင်းမှားနဲ့လှုပ်ကြံသတင်းတွေကိုတိုက်ဖြတ်လို့မရဘူးဆိုတာကိုလည်းအတွေ့အမှုချုပ်ကထောက်ပြပါတယ်။သတင်းလွတ်လပ်မှုမရှိရင်လွတ်လပ်မှုလုံးဝရှိမှာမဟုတ်တာမို့သတင်းလွတ်လပ်ခွင့်ဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်ပါတယ်လို့လည်းအလေးထားပြောကြားသွားပါတယ်။သတင်းသမားတွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့အထောက်ဆောင်ရွက်ဖို့အတွက်နိုင်ငံတိုင်းကိုတောင်းဆိုပါတယ်လို့ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းလွတ်လပ်ဗန်မလိုက်တဲ့သတင်းမီဒီယာတွေအပေါ်အမေရိကန်ပြည်ထောင်စုကမယိမ်းမယိုင်ထောက်ခံနေပါတယ်လို့လည်းသူရဲ့ထုတ်ပြန်ချက်မှာထပ်မံပြောကြားထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စက်တက်အာဏာသိမ်းပြီးနောက်မှာသတင်းသမားတွေဖမ်းဆီးထောင်ချခံရတာအပအဝင်သတင်းလွတ်လပ်ခွင့်ပုံမဆုပ်ယုပ်လာတယ်လို့သတင်းသမားများအကာအကွယ်ပေးရေးအဖွဲ့ CPJ တခါနယ်စည်းမခြားသတင်းတောက်များအဖွဲ့ RSF တို့လိုသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကလည်းအထောက်အထားတွေနဲ့အစီရင်ခံစာတွေထုတ်ပြန်ထားကြပါရှင်။